ထိုင်းနိုင်ငံမဲဆောင်မြို့မှာအရေးပေါ်လေယာဉ်စင်းသက်ခွင့်တောင်းခံထားတဲ့စစ်ကောင်စီကနောက်ထပ်လေယာဉ်နှစ်ခေါက်ဆေလွတ်မဲ့အစီအစဉ်ကိုဖျက်လိုက်ကြောင်းထိုင်းနိုင်ငံသား၏ဝန်ကြီးဌာနကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ကရင်ပြည်နယ်မှာမကြသေးခင်တုန်းကတိုက်ပွဲတွေအတွင်းမှာစစ်ကောင်စီတပ်ဖွဲ့တွေကစီးရင်နေငယ်ပြီးတော့အရေးပေါ်ကယ်ဆယ်ရေးလေယာဉ်စင်းသက်ခွင့်ပြုဖို့ထိုင်းနိုင်ငံကိုခွင့်ပြုချက်တောင်းခံထားပေမဲ့ပထမတစ်စင်းမနေ့ကရောက်လာခဲ့ပြီးတော့အစီအစဉ်ကိုရုတ်တရက်ဖျက်လိုက်တာလို့လည်းထိုင်းနိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့တနဝတ်ဆရီခူကိုကိုးကားပြီးတော့ထိုင်းသတင်းတွေမှာဖော်ပြပါဗျ။လူသားချင်းစာနာမှုနဲ့အရေးပေါ်လေယာဉ်၃ချိန်စင်းသက်ခွင့်ပြုထားပြီးတော့မနေ့ကပထမဆုံးရောက်လာတဲ့လေယာဉ်မှာတော့လက်နက်တွေမပါဘူးလို့ပြောပါတယ်။ဒီကနေ့တနင်္လာနေ့နဲ့အင်္ဂါနေ့အထိစင်းသက်ဖို့ကိုလည်းအစောပိုင်းတုန်းကစီစဉ်ထားပါဗျ။မနေ့တုန်းကတော့မဲဆောင်မြို့ရဲ့လေယာဉ်ခွေးမှာမြမမျိုးသားလေးချောင်းလိုင်းလေရင်ရောက်လာပြီးတော့တိတ်မကြခင်မှာပဲပြန်ပြီးတော့ထွက်ခွာသွားတယ်လို့ထိုင်းသတင်းတချို့မှာဓာတ်ပုံလေးနဲ့တကွာဖော်ပြပါတယ်။ထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးဂျက်ကတ်ဖွန်ဆန်မနီကတော့အရက်သားတွေကိုသူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေနဲ့အတူပြန်ပြီးတော့ခေါ်ဖို့စစ်တပ်ဘက်ကနေပြီးတော့အရက်ဖက်လေရင်တွေဆေလွတ်ခွင့်တောင်းခံခဲ့တာဖြစ်ပြီးတန်တမာရေးရာပစ္စည်းတွေကိုတည်ယူပို့ဆောင်တာဟာလုံရိုးလုံစင်သားဖြစ်ပါတယ်လို့လူမှုကွန်ရက်မှာပြောဆိုထားပါတယ်။အရာရှိကြီးတချို့အပါအဝင်လက်နက်ချတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဝန်ထမ်းတွေကိုပြန်လွှတ်ပေးဖို့စီစဉ်နေကြောင်းလက်နက်ကင်ဖွဲ့စည်းတွေနဲ့နှိစက်သူတချို့က VOA ကိုပြောပေမဲ့တိကျအတည်ပြုလို့မရသေးသလိုစစ်ကောင်စီဘက်ကလည်းတရားဝင်တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။မကြသေးခင်လတွေကစစလို့နေဆက်ဒေသတွေမှာတိုင်းရင်းသားလက်နက်ကင်အင်အားစုတွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းထန်ရာကနေစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဟာမကြခဏဆိုသလိုအိမ်နီးချင်းနိုင်ငံတွေဘက်ကိုထွက်ပြေးနေကြတာဖြစ်ပါတယ်ရှင်။